ဦးထင်းတော်ကဒီចောင်းသားတွေအမှုကိစ္စလိုက်တဲ့အခါမှာဒီနေ့ပေါ့နော်ပြည်တော်စုဝန်ကြီးဦးလာထွန်းကိုចောင်းသားတွေအမှုအတွက်ဒီနောက်တိုးတရခံဖြစ်ထည့်သွင်းပေးဖို့ရှောက်ထားတယ်လို့ကြားလို့ပါအဲ့ဒါဘလို့ចောင်းလျှောက်တာလဲနည်းနည်းရှင်းပြပါအောင်ခင်ဗျာ
ဒီကကဒီ၁၂လ၂၀၁၅ရဲ့နေ့ကဒီဝန်ဆိုင်သဘောတူညီချက်အဲ့မှာဒီမိုဒီပညာရေးတပိတ်စီကြောင်းကနေပေါ့ဆန္ဒထုတ်ပေါ်လာတဲ့အားလုံးကရေးမိပါဆိုတာပါပါတယ်ခင်ဗျာအဲ့ကြတော့ခုចောင်းသားတွေတို့ခုရေးယူတာចောင်းသားတွေတပိတ်ကိစ္စဆောင်ရင်းနဲ့ရေးယူတာဖြစ်တဲ့အတွက်အဲ့လိုရေးယူမယ်ဆိုရင်တပိတ်ကိစ္စရေးမယူပါလို့သဘောတူညီချက်ပေးတဲ့အစိုးရကိုယ်စားလှယ်ဖြစ်တဲ့ဓမ္မရုံးရောင်းရုံးရေးဆွေးနွေးထုတ်လို့ပါနောက်ဆုံးတရားအားဖြင့်ထည့်သွင်းရေးယူပြီးကိုစောက်တာပါခင်ဗျာအဲစောက်တဲ့အခါကျတရားရုံးကတော့အင်းဖြစ်ခြင်းပါပြတ်ထုတ်နေတယ်အဲဒီဖြစ်ခြင်းနေရာမှာဖြစ်ခဲ့တဲ့ဆိုတော့ဆက်လက်ကြောင်းမိတ်ဆက်မှတ်တာပါနော
်ဟုတ်ကဲ့ဟုတ်ကဲ့ပယ်ချလိုက်တဲ့အပေါ်မှာရောဒါဘလို့သဘောရလဲ
အဲအဲ့ဒါပေါ်မှာတော့ကျွန်တော်ပြည်ရင်းနဲ့တိုင်မြင်အောင်ပါအဆင်ယုံတက်မလားဘာမို့နောက်ဒီဒီကြည်ရဲ့အရာအတယ်လိုရတဲ့တည်ချန်နေရအောင်အဲ့အရာ၄စစ်ဆေးပြီးမှရှင်းမလားဘာကြောင့်လဲဆိုတာထဲယုံတက်တက်တက်ကျွန်တော်အမှုကြံ့ညာတဲ့ဖြစ်တဲ့အခါကျတော့ကျောင်းသားနဲ့မိဘတွေကစိတ်ပူပန်ညားတာရှိရအမှုကြံ့ညာတဲ့ကိစ္စကျွန်တော်တို့မှအခက်ခဲရအဲ့လိုပေါ့နော်အဲ့ကြောင့်ကျွန်တော်တို့လည်းကျွန်တော်တို့လုံပိုင်ခွင့်ရဆောင်ရွက်လို့ရတဲ့ပေါင်တွေမှာဆောင်ရွက်လို့ရနိုင်သေးကိုဆောင်ရွက်နေကြရတာအဲ့ကြောင့်ကျွန်တော်တို့ဥပဒေရှုထောင့်ကြတော့အောင်ရုံးအမေကိုမကျေနပ်ရင်ကျွန်တော်ကထဲယုံတက်ကြရတာပေါ့သို့တော်လည်းလက်တွေ့ကြတော့အမှုကြံ့ညာတာပေါ်မှာအများအမြင်ဖြစ်လာတဲ့ခါကျတော့ကိုကြောင့်မို့ကြံ့ညာတဲ့အမြင်မျိုးမဖြစ်အောင်ပေါ့နော်ကျွန်တော်တို့ကိုယ်တိုင်သိခံပေါ်အောင်ရုံးမှာတောင်းပေးဖို့ဆက်ကြရတယ်လုပ်နေကြရပါတယ
်ဟုတ်ကဲ့အဲ့တော့ကိုနန္ဒာစစ်အောင်အလုံးအမှုဘလောက်ဖြစ်သွားလဲ
စိုးစစ်ဆေးလာတဲ့အမှုပေါင်းအားလုံးပေါင်း80ရှိပါတယ်ခင်ဗျာအ
ဲ့တော့ကိုကျော်ကိုတို့ကိုလင်းထန်နိုင်တို့အောင်ကျန်တဲ့လူတွေအားလုံးဘယ်နှမှုစီလဲဟုတ်
သူတို့မှုတွေကတော့မပြေးကြသေးဘူးအဲ့ကျတော့ကိုကျော်ကိုတို့ဒီ9ရက်နေ့မှာတာအော်ဒီကဓာတ်ခေါ်လို့လေပြောစစ်ဆေးရတယ်ရှိလို့ယူဆရတာပေါ့နော်တို့ကလည်းကျွန်တော်အမှုတွေမှာထူးခြားရရှိပါတယ်။သာဒီအမှုတွေဒီမှာကိုနန္ဒဆင်အောင်လည်းပါတယ်။ကိုကျော်ကိုလည်းပါတယ်။ကျန်တဲ့ဖန်နီဦးလည်းပါတယ်။မိုးထက်နေလည်းပါတယ်။အဲ့ကျတော့တို့9ယောက်စလုံးကအချင်းချင်းတဲ့နေရာလေဗရာမှာမရှိကြပါဘူးခင်ဗျာ။မရှိရင်လည်းလေဗရာမှာတရားစွဲခံနေရတကယ်တမ်းကတို့ကရန်ကုန်ရောက်နေ။အဲအဲ့ဒီဟာအတွက်ကလည်းဥရေကကျွန်တော်အငင်းပွားနေပါတယ်
။နောက်တစ်ခုကဒီလိုဥထေအခုဒီចောင်းသားတွေကလည်းအများကြီးဆိုတဲ့အခါကျတော့လိုက်ပေးတဲ့ရှင့်နေတွေကလည်းအများကြီးပေါ့နော်။အဲ့ဒီမှာဟိုတယောက်နဲ့တယောက်တရားရုံးကိုတင်တဲ့ကိစ္စတွေကလည်းဟိုမတူ क्वे ပြတာတွေကျွန်တော်တွေ့ရပါတယ်ဆိုတော့အဲ့ဒီဒီရှင်းနေအများကြီးဟဲ့လားဝိုင်းပြီးတော့ဒီចောင်းသားတွေအရေးဆောင်ရနေတဲ့အနေအထားမှာဒီရှင်းနေတွေကရောပုံမှန်ပေါ့နော်တွေးဆုံဆွေးနွေးပြီးတော့တိုင်ပင်နှီးနှောမှုတွေရောရှိလားခင်ဗျာ
အဲကျွန်တော်တို့တွေးဆုံတာတွေကရှိပါတယ်ဒီ Jacket Comedy ရှိပါတယ်ចောင်းသားမိပါတယ်ចောင်းသားကိုယ်စားလှယ်တွေရပါတယ်အဲ့ဒီမှာကျွန်တော်ရှင်းနေတွေနဲ့တွေးဆုံတော့ဆောင်ရွက်ကြတယ်ရှိပါတယ်ဘို့တော့လေဒီလိုပေါ်တည်မှုတွေလိုက်ပါတယ်ကျွန်တော်တို့ကလက်ကိုရုံးကန်ရပါတယ်။ကြာရင်မကြာရင်အဓိကမကြပါဘူး။အမှန်တရားပေါ်ပေါ်ရေးကအဓိကကြပါတယ်။အဲအဲ့ကြတော့အမှန်တရားပေါ်ပေါ်ရေးအတွက်ကျွန်တော်တို့ကတော့ရုံးကန်ခြင်းပဲ။အမှုတွေနဲ့မိသားစုတွေကတက်ကြမယ်ဆိုရင်သူကဖွင့်မပေးရင်ကျွန်တော်ကအထက်ရုံးတွေမတက်ရုံနဲ့ရှိပါတယ်။ဒါကအဲတကယ်အဆုံးပြတ်တော့တာခါရင်အမှုတွေကဆုံးပြတ်တာပေါ့နော်။ကျွန်တော်တို့ကသူတို့ညင်ကြရဲ့အရာလောက်ရတာဖြစ်တဲ့အတွက်သူတော့မတူရဲ့ကိစ္စကိုမလုံးမိအောင်ကိုယ်တိုင်လည်းသိဆောင်ရပါတယ်။ဒါကတော့ကျွန်တော်တို့ရှင်းဝင်သိထားရပါတော့။ဟုတ်ကဲ့။
ဟုတ်ကဲ့ဦးဒေဟုတ်နောက်တစ်ခုကဒီလိုပါဒီမိုကရေစီနိုင်ငံနေမှာဆိုရင်တော့နော်တရားစီရင်ရေးနဲ့အုပ်ချုပ်ရေးကတီးကြစီပဲလေအဲ့တော့ဒါပေမဲ့အခုဗမာပြည်မှာကြားတဲ့ခါကျတော့တရားစီရင်ရေးဘုံမှာအုပ်ချုပ်ရေးလွှမ်းမိုးမှုကတောက်လျှောက်ရှိခဲ့တာ哦နော်အဲ့တော့အခုရောတရားစီရင်ရေးကတီးကြဘလောက်လွတ်လပ်နေပြီလဲ
အဲ့ဒီအုပ်ချုပ်ရေးပိုင်းရဲ့တရားစီရင်မှာလွှမ်းမိုးမှုကတော့ကျွန်တော်တို့ကသက်သေပြရတာခက်ခဲပါတယ်စေစိုးကလက်ထက်ရောဒီကဲအင်ပြောရေးကာလမှာရောအုပ်ချုပ်ရေးရနေတာအကုန်လုံးလွှမ်းမိုးတာတာပေါ့နော်ဖွဲ့စည်းရေးဦးတွေရောအကြရတဲ့ရှင်ကြီးကျုံရုံးတွေရောဌာနဆိုင်ရာတွေအားလုံးကစစ်ဘက်ကဝင်ပြောင်းလာတဲ့ဝန်ထမ်းတွေနဲ့အသာထုတ်တာဖြစ်ပါတယ်။အကြတော့ရှင်းနေတဲ့မြက်ွယ်မှာစစ်ဆိုင်ရာနှုတ်မိတ်နဲ့ညွှန်ကြားတာရှိနေတယ်။ကျန်တဲ့ဒီလားအဖြစ်ညွှန်ကြားတာတွေရှိ။အကြောင်းလဲဆိုရင်အခုចောင်းသားမှုတွေမှာစွတ်ချင်တဲ့လူတွေကြတာလေဒါပြည်ရေးအမိန်နဲ့လွတ်လိုက်တာပဲ။ဒါကတော့အစိုးရထုတ်တဲ့ဒင်းလာမှာပေါ်ပြချက်ရကွာသင်ရပါတယ်။ဆိုတော့ပြည်ရေးကဝင်ရောက်စစ်ဘက်ကအငင်းပွားလို့မရပါဘူး။အကြပြည်ရေးဝန်ကြီးဌာနဆိုတာလေအားလုံးသိကြတဲ့အတိုင်းဖွဲ့စည်းပုံဦးတွေကသာဝေးဦးစီးရေးကသင်တင်သွားရတဲ့ဝိညာဏဖြစ်နေတာ
အဲ့တော့ဟိုနောက်ဆုံးကျွန်တော်ကိုသိကျင်တာဒီလိုပါအဲ့လောက်ရှုပ်ထွေးနေတဲ့အချိန်ဒီမှာဒီចောင်းသားတွေကိစ္စဘယ်လိုပြီးပြတ်သွားနိုင်မလို့ဦးထေတို့မျှော်လင့်တာလဲခင်ဗျာ
အဲကျွန်တော်တို့ကဒီတရားစီရင်ဆိုတော့ပြီးပြတ်ဖို့မလိုဘူးပေါ့နော်ဒုတာပညာရေးဥပဒေအားပြင်ဆင်ဖို့လိုအပ်တယ်လိုအပ်တဲ့အတွက်ပြည်အောင်လို့လွတ်တော်ကလည်းပြင်ဆင်ပေးရတယ်အဲ့ဒီဂျိုးပေါင်းမှာဆောင်ရွက်ခဲ့တဲ့ចောင်းသားတွေဟာလိုအပ်ချက်အရဌာနထုတ်ပေါ်တာဖြစ်တဲ့အတွက်သူတို့ကိုရင်းနှီးချမ်းသာမှုတရားနဲ့ထုတ်ပေးဖို့ပေါ်တော့အရင်မပွားသင့်ပါဘူးဆက်ပေါက်ကလည်းအဲ့ဒါပဲရှိပါတယ်အဲ့လိုမဟုတ်ရင်ကျန်တဲ့ဟာတွေကမလွယ်ပါဘူးခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဦးထေးကျေးဇူးတင်ပါတယ်ခင်ဗျာအခုလို့ပြောပြတာ
ဟုတ်ကဲ့ဟုတ်ကဲ့